ရုရှားလူတော်မှအောင်သူဖြစ်တဲ့ဒင်းနစ်ဗိုရိုနင်ကော့ဖာယူကရိန်းနိုင်ငံကီယက်မြို့တော်မှာဒီကနေ့ပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခတ်ခံရပြီးရုရှားနိုင်ငံကခိုင်းစီတဲ့လူသားသမားရဲ့လက်ချက်ပြစ်ပုံရတဲ့အကြောင်းယူကရိန်းရဲ့တပ်ဖွဲ့ကပြောပါရယ်လူတော်မှအောင်ဗိုရိုနင်ကော့ဖ်ကတော့အသက်အန္တရာယ်ဆိုးရိမ်တဲ့အတွက်ယူကရိန်းနိုင်ငံကိုပြည့်ရတဲ့နေထဲမှာပဲထွက်ပြေးတင်းချောင်ခဲ့ပြီးရုရှားလူလာတဲ့ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်ချ်ဖို့နိုင်ငံတော်သစ္စာဖောက်မှုနဲ့ဆွဆွဲထားတဲ့အမှုမှာတက်တည်ဖြစ်ထွက်ဆိုခဲ့တာပါ။တရားရုံးမှာတက်တည်ဖြစ်ထွက်ဆိုချက်ကြောင့်အသက်ခံခဲ့ရတာဖြစ်နိုင်တယ်လို့လည်းယူကရိန်းအစိုးရရှင်းနေရုံးအကြီးကဲယူရီလက်စင်ကိုကပြောဆိုခဲ့ပါတယ်။ခီယက်မြို့တော်မှာနေကင်းကြောင်တောင်ပြစ်ခတ်လုံခြံခဲ့တာရုရှားအစိုးရကလုံနေချပုံစံမျိုးဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ရုရှားလူတော်မှာဗိုရိုနင်ကော့ဖ်ကမြို့တော်ချက်ချနေရကဟိုတယ်တစ်ခုရှိမှရက်နေတဲ့အချိန်မှာပဲတနက်သမားကပြစ်ခတ်သွားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကြောင့်တက်တော်ဆောင်ဖြစ်သူလည်းဒဏ်ရာရရှိသွားခဲ့ပေမဲ့ပြန်လည်ပြစ်ခတ်ခဲ့ရမှာတနက်သမားကိုထိမှန်သွားပါတယ်။ဒဏ်ရာရတဲ့တက်တော်ဆောင်နဲ့တနက်သမားနှစ်ယောက်စလုံးကိုတော့အခုခါစေးုံတင်ထားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ယူကရိန်းနိုင်ငံမှာတင်းရှောင်နေတဲ့နောက်ထပ်ရုရှားလက်တော်အမအောင်သူဖြစ်တဲ့အီလီယာပိုနိုမာရော့ဖ်ကတော့သူနဲ့တွေ့ဖို့စီစဉ်ထားတော့မှအသက်ခံခဲ့ရတယ်လို့ပြောပါတယ်။ဒီဆုံးသူလွတ်တော်အမအောင်ဟာဒုစရိုက်သမားတူမဟုတ်ပဲရုရှားဆူရအတွက်အန်ဒီယန်ရှိသူတူဖြစ်တဲ့ကြောင့်တက်ခတ်မှုကျွလွန်တဲ့အကြောင်းရင်းကထင်ရှားတယ်လို့လည်း Facebook လူမှုကွန်ရက်ပေါ်မှာမှတ်ချက်ပေးထားတာပါ။ရုရှားဆူရကတော့လွတ်တော်အမအောင်အသက်ခံရမှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆန်ထားပါတယ်။